ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလူလာတဲ့စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အကြမ်းဖက်ဆန့်ကျင်မှုစစ်ပွဲအပြင်းထန်ဆုံးဆင်နွှဲတော့မယ်လို့ယူကရိန်းအစိုးရကကြေညာလိုက်ပါတယ်။ယူကရိန်းသမ္မတအိုလက်ဆန်ဒရာတာချီနော့ဖ်ကခရိုင်းမီးယားဒေသကိုရုရှားဘက်ကပြီးခဲ့တဲ့လကသိမ်းယူပြီးမှနိုင်ငံအရှေ့ပိုင်းကိုဆက်သိမ်းဖို့လှုပ်လာတာကိုလုံးဝလက်ခံမှာမဟုတ်ဘူးလို့ရုပ်မြင်သံကြားကနေတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဒါပေမဲ့တနင်္လာနေ့မတိုင်ခင်ခွဲထွက်ရေးဝါဒီရုရှားလူလာသူတွေဘက်ကလက်နက်ချလိုက်ရင်တော့ဘသူကိုမဆိုလူငယ်ချမ်းသာခွင့်ပေးသွားမယ်လို့သမ္မတကကတိပေးခဲ့ပါသေးတယ်။ရုရှားနိုင်ငံသားဝန်ကြီးကအခုလိုစစ်ဆင်ဖို့ကြေညာလိုက်တာဟာရာဇဝတ်မှုကျူးလွန်တာဖြစ်တယ်လို့စွပ်စွဲလိုက်ပြီးကုလသမဂ္ဂလူငယ်ကောင်စီအနေနဲ့အရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုလိုက်တာကြောင့်တနင်္လာနေ့ညမှာအစည်းအဝေးခေါ်ထားပါတယ်။ရုရှားနိုင်ငံအရှေ့ပိုင်းကSlovyansk မြို့မှာယူကရိန်းအထူးတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်နှစ်ဖက်လုံးမှာအသေးပြောက်တွေရှိခဲ့ပြီးယူကရိန်းသမ္မတကအခုလိုစစ်ကြေညာလိုက်တာပါသမ္မတကဆက်ပြီးရုရှားအနေနဲ့တချင်းကသူ့နိုင်ငံအစိမ်းပိုင်းဖြစ်ခဲ့မှုတွေယူကရိန်းနိုင်ငံကိုအားနည်းသွားအောင်စစ်ဆတိုက်နေပြီးယူကရိန်းနိုင်ငံသားအချင်းချင်းကြားမဟုတ်တဲ့ဒီစစ်ပွဲမှာသွေးမြေကျတာတွေရှိခဲ့ရပြီလို့ဆိုခဲ့ပါတယ်ခင်ဗျ